မနက်ကနေလေထိုင်းနိုင်ငံလေးကိုတရားမဝင်ဝင်ရောက်လာသူ53ယောက်ကိုထိုင်းရဲတပ်ဖွဲ့ကဒီနေ့မနက်စောပိုင်းမှာဖမ်းဆီးလိုက်တယ်လို့ဘန်ကောက်ပို့သတင်းတပုတ်မှာဖော်ပြထားပါတယ်။အဲ့လူတွေဟာအလုတ်ကန်ရှာဖွေဖို့အတွက်ထိုင်းနိုင်ငံလေးကိုတရားမဝင်ဝင်ရောက်လာတဲ့သူတွေဖြစ်ပြီးဘန်ကောက်မြို့ကိုဘတ်ကားနဲ့သွားနေစဉ်အတွင်းအယုဒ္ဓယာခရိုင်ထဲကဝေးပြေးလမ်းမပေါ်မှာမနက်4နာရီလောက်ကထိုင်းဝေးပြေးလမ်းရဲတပ်ဖွဲ့ကနေဖမ်းဆီးလိုက်တာဖြစ်တယ်လို့ရဲချုပ်ဝီဝက်ကမ်ရှင်နာကပြောပါတယ်။သတင်းပေးကြရထိုင်းနိုင်ငံရဲ့အမတ်30နှစ်အမြန်လမ်းကနေဘန်ကောက်ကိုသွားနေတဲ့ဘတ်ကားကိုအယုဒ္ဓယာခရိုင်ပန်ခရော့မြို့နာမှာရဲတပ်ဖွဲ့ကတားဆီးပြီးတော့ဖမ်းဆီးခဲ့တာဖြစ်ပါတယ်။ဘတ်ကားကိုပါလာတဲ့သူတွေကတော့သူတို့ဟာထိုင်းနိုင်ငံမှာအလို့ရဖို့အတွက်တယောက်ကိုထိုင်းဘတ်ငွေ16,000ကနေ18,000အထိပွဲစားကိုပေးခဲ့ရတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။မနက်ကငါနေတရားမွင့်ဝင်ရောက်လာသူ53ယောက်နဲ့အတူအသက်46နှစ်အရွယ်ဗတ်ကားမောင်းသူနဲ့အသက်49နှစ်အရွယ်သူ့ရဲ့လက်ထောက်တူကိုလည်းဖမ်းဆီးလိုက်တယ်လို့ထိုင်းရဲဘုတ်ချုပ်နဲ့လူကုန်မှုတိုက်ဖျက်ရေးအကြီးအကဲဝီဝက်ကမ်ရှင်နာကပြောပါတယ်။ဗတ်ကားဒရိုင်ဘာနဲ့ရင်နောက်လိုက်ကတော့ဒီလူတွေကိုစင်ဘူရီခရိုင်ကနေဘန်ကောက်ကိုပို့ဆောင်မှုအတွက်ဘတ်1000နဲ့ကမ်းကားခဲ့တာဖြစ်ပြီးတော့သူတို့ကိုမှားတဲ့သူကိုတော့မသိဘူးလို့ပြောပါတယ်ခင်ဗျာ။